ပါကစ္စတန်ဝန်ကြီးတို့အီမရန်ခန်းကိုရာဇဝတ်ဖယ်ရှားရေးအတိုက်အခံတွေတင်သွင်းတဲ့အယုံကြည်မရှိအဆိုကိုမဲခွဲဆုံးဖြတ်တဲ့လုပ်ငန်းစဉ်စတင်ရေးတွေ National Assembly လို့ခေါ်တဲ့ပါကစ္စတန်အောက်လူတော်အစည်းအဝေးဒီကနေ့ပြန်ကျင်းပပါတယ်။ဝန်ကြီးချုပ်ခန်းကတော့အခုမဲခွဲမဲ့လူရက်ကိုအမေရိကန်ကနောက်ွယ်ကနေချဲလေလို့ဆောင်တာလို့တောက်ကြနေကထပ်ပြီးတော့စွပ်စွဲပြောဆိုခဲ့ပြီးသူ့ကိုရာဇဝတ်ကနေဖယ်ရှားခဲ့တယ်ဆိုရင်အတိုက်အခံတွေဖွဲ့စည်းမဲ့အစိုးရကိုသူအတိမတ်ပြုမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်။အကြက်တဲ့ကြုံရတဲ့ဝန်ကြီးချုပ်ခန်းကတောက်ကြညနောင်ပိုင်းရုပ်ပြတင်ညာကဆင်းနိုင်ငံကိုပြောတဲ့နေမွန်းထဲမှာအဲလိုပြောသွားတာပါ။မူလာတော့ကဤခဲ့တဲ့တနင်္လာနေ့နောင်ပိုင်းမှာလုပ်ဖို့စီစဉ်ခဲ့တဲ့အယုံကြည်မရှိအဆိုမဲခွဲဆုံးပြတဲ့ကိစ္စကိုတားဆီးဖို့ဝန်ကြီးချုပ်ခန်းကတိုးတာတော့ကိုပါကစ္စတန်တရားရုံးချုပ်ကပေးထားခဲ့ပြီးနောက်တည့်မှာဝန်ကြီးချုပ်ခန်းကတိုင်းပြည်ကိုနေမွန်းပြောတာပါ။အယုံကြည်မရှိအဆိုမဲခွဲမဲ့ကိစ္စကိုပြည်ပအင်အားကြီးနိုင်ငံတစ်ခုကကြိုးကင်စီစဉ်တာဖြစ်တဲ့အတွက်တရားမဝင်ဘူးဆိုပြီးဝန်ကြီးချုပ်ခန်းရဲ့အာဏာရပါတီဝင်အောက်လွတ်တော်ဒုတိယဥက္ကဋ္ဌကဆုံးဖြတ်ခဲ့ပါတယ်။ဒါနောက်ဝန်ကြီးချုပ်ခန်းကစွတ်တော်နဲ့အစိုးရအဖွဲ့ကိုဖြတ်သိမ်းပြီးစစ်ပေါင်း90အတွင်းရုပ်ောက်ပွဲကျင်းပဖို့ကြေညာခဲ့တာပါ။ဒါပေမဲ့လည်းတရားရုံးချုပ်ကရဲတော်ကြာဌာနဆစ်ဆီးပြီးတဲ့နောက်အောက်လွတ်တော်ဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ဟာအခြေခံဥပဒေနဲ့မကိုက်ညီဘူးလို့ဂျာတာပရီနေ့မှာကြေညာပြီးစွတ်တော်ကိုပြန်အသက်သွင်းခဲ့ပါတယ်။